ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကသဘောတူထားတဲ့အီရန်နျူကလ িয়ার ဆိုင်ရာစာချုပ်မှာအမေရိကန်ပြန်လည်ပါဝင်လာရေး၅ချိန်မြောက်ဆွေးနွေးမှုတွေအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာအင်္ဂါနေ့ကစတင်လိုက်ပါတယ်။ယူအန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုနောက်ထပ်တစ်လစောင့်ကြည့်အကဲခတ်ဖို့ကုလသမဂ္ဂအနုမြင့်စွမ်းအေဂျင်စီ IAEA နဲ့သဘောတူညီမှုရခဲ့ပြီးနောက်တစ်ရက်မှာပဲဆွေးနွေးမှုတွေပြန်ဆလိုက်ကြပါ။ဆွေးနွေးမှုတွေမှာအမေရိကန်ကတိုက်ရိုက်ပါဝင်မှုမရှိပေမဲ့ပြီးခဲ့တဲ့ဆွေးနွေးမှုတွေအတွင်းအမေရိကန်ရဲ့ယူအန်နိုင်ငံဆိုင်ရာအထူးကူဆွေးရော့မာလီဟာဗီယက်နမ်မြို့မှာရှိနေပြီးဆွေးနွေးပွဲမှာပါဝင်ကြတဲ့ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နိုင်ငံတွေကကိုယ်စားလှယ်နဲ့ဆက်ဆံပြောဆိုနေတာဖြစ်ပါတယ်။ရုရှားကိုယ်စားလှယ်မီခိုင်အူရီယာနော့ဖ်ကတော့ဆုံးဖြတ်ချက်တရရရှိဖို့နှိစက်နေပြီးဗီယက်နမ်မြို့ကဆွေးနွေးမှုတွေဟာဒီကြိမ်နောက်ဆုံးဖြစ်နိုင်တယ်လို့လည်းလုပ်ငန်းအကောင့်ထက်ပေါ်ရေးပူးတွဲကော်မရှင်ရဲ့အင်္ဂါနေ့စီဝဲပြီးမှပြောဆိုလိုက်တာပါ။ယူအန်ကိုယ်စားလှယ်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘက်အကာချီကလည်းပြီးခဲ့တဲ့ဆွေးနွေးမှု၄ချိန်အတွင်းတိုးတက်မှုတွေရှိခဲ့ပြီးဒီချိန်ဟာနောက်ဆုံးဖြစ်မယ်လို့မျှော်လင့်ကြောင်းယူအန်နိုင်ငံပိုင်ညွှန်ပြသံကြားကိုပြောဆိုထားပါတယ်။အမေရိကန်ထုကိုယ်စားလှယ်မာလေးကတော့ပြီးခဲ့တဲ့ဆွေးနွေးမှုတွေဟာတိုးတက်မှုတွေနဲ့အသေးပြေရှိတဲ့အကြောင်းပြောဆိုခဲ့ပေမဲ့လုံခြုံရေးအများအပြားကြန့်ရှိနေသေးတဲ့အကြောင်းလည်းတင်းလာနေတော့မှာပဲပြောဆိုထားပါတယ်။